ဒီကနေ့နားဆင်ရမှာကတော့ဆဆန်းလွင်ရဲ့ဘဝပုံရိပ်ကဏ္ဍဖြစ်ပါလေ
။ချစ်စွာသောသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ခင်ဗျာ။ဒီနေ့မြို့တဲကိုကိစ္စတစ်ခုနဲ့သွားဖို့ကားတစ်စီးပေါ်တက်လိုက်သွားရင်မှတ်တိုင်တစ်ခုကိုရောက်လာပါတယ်။ကားပေါ်မှာကျွန်တော်အပါအဝင်နှစ်ယောက်လောက်ပဲမတ်တက်လိုက်လာခဲ့တာပါ။เออမှတ်တိုင်ကိုကားထိုးဆိုင်တော့အစင်းမရှိပေမဲ့ခရီးတယ်တူပဲတက်လာပါတယ်အဖွားအိုတူပါလက်ထဲမှာအထုပ်တထုပ်ကိုကင်ထားပါတယ်ဟိုကြည့်ဒီကြည့်နဲ့တုံချိချိနီးဆက်ရာလက်ကင်ကိုလှမ်းကင်မိချိန်မှာကားကမောင်းထွက်လာခဲ့ပါတယ်ထိုင်ဖို့နေရာရလို့ရညာရှာနေတော့မှာပဲအမျိုးသမီးတစ်ယောက်ကအဖွားလာပါကျမထိုင်ကုန်မှာထိုင်ပါလို့ခေါ်လိုက်တာကြောင့်အဖွားအိုဟာပြုံးပြုံးလေးနဲ့ထိုင်လိုက်ရင်းကသူတပားရဲ့ဂယုဆိုင်အတိအမှတ်ပြုတ်ခံရတာဝမ်းသာစရာပါပဲကျေးဇူးတင်ပါတယ်ကွယ်ဖုန်းကြည့်လို့တက်ရှိပါစေဘေးစုအန္တရာယ်ပေါင်းကကင်းဝေးပါစေကွယ်လို့ဆုတောင်းပေးတဲ့အတန်ကိုကြားလိုက်တဲ့အခါပြောစရာပေါ်လာပြန်တာကသူတပားအားအတိအမှတ်ပြုတ်ခြင်းဆိုတဲ့အချက်ပါပဲအသက်ရှိတာနဲ့အသက်ရှင်တာဟာမတူပါဘူးလူတိုင်းမှာအသက်ရှိကြပါတယ်ဒါပေမဲ့လူတိုင်းပြည့်ပြည့်ဝဝကြီးအသက်မရှင်နိုင်ပါဘူးလူတယောက်စိတ်ပျော်ရွှင်ခြင်းရဖို့စိတ်ငြိမ်သက်ခြင်းရဖို့အမျိုးမျိုးရှာဖွေဖန်တီးကြရပါတယ်တခါတလေလူတွေရဲ့အပေခံစွန့်ပစ်ခြင်းခံရပြီးအပေါင်းအသင်းဖွဲ့ခြင်းမရှိတဲ့အခြေအနေကိုရောက်ရတဲ့သူတွေအနေနဲ့တန်ဖိုးထားတာမခံစားကြရပါဘူးညီအရင်းကိုရန်သူလိုမြင်မချစ်ခင်ပဲရဲရဲတက်ပြစ်ခဲ့မိတာဟာလေတမီတဲ့ဖွာညီနောင်သားရင်အချင်းချင်းကိုမျက်နှိုးတွေ့တာတန်ဖိုးမထားခဲ့လို့သာဖြစ်ပါတယ်ပဝါပားကိုစက်သားထုတ်တော့စွန့်တက်တယ်တရွာသားကိုရီးစားလုပ်တော့လွမ်းတက်တယ်ဆိုတဲ့စကားလဲကြားဘူးမှာပဲနော်ကြည်ပါကိုရက်ကိုဒေတာကိုအလေရောက်လာတဲ့ဒဇိမ့်မင်းကလေးကိုအနိုင်ထက်ပြုတ်သွေးဆောင်မှုနဲ့အနိုင်ယူခဲ့တဲ့မျိုးခံအာဃယောက်ျားမိမတအပေါ်မှာလူကိုလူလိုမမြင်တန်ဖိုးမထားလွန်ကျူးလို့ပြီးသွားပြီးမှစော်ကားခဲ့တာကိုမော်ကြွားမိလေတော့ဆက်ပြီးတွေ့ရတာကမိသားစုတွေအညိုအတေးတလေကြီးနဲ့လက်စားချေတဲ့ပွဲပါပဲကြည့်ကိုတန်ဖိုးမထားသူများကိုလည်းတန်ဖိုးမထားတော့သူများကလည်းကိုတန်ဖိုးပဲထားတော့မှလဲအဲ့ဒီတော့သူများကိုအတိအမှန်မပြုရင်ကိုလည်းဘလို့လို့အတိအမှန်ပြုခံရမလဲသခင်ယေရှုခရစ်တော်ထင်ရှားပေါ်ထွန်းတဲ့ကာလမှာတနေသားအယက်သူတဦးနဲ့နေပူကျဲကျဲလွင်တီးခေါင်ဆူရမဲ့ကွင်းပြင်စိတ်ငြိမ်တဲ့နေရာမှာတွေ့ခဲ့ရတုန်းကစကားတန်မတူလေယူလေသိမ့်ကွဲပြားအမှုအရာကွာခြားတဲ့အနေထားပါဒါပေမဲ့သခင်ယေရှုကဘာစပြောတယ်လဲသိလားငါတောက်ဖို့ရေပေးပါတဲ့ခမင်းအသက်ခုနှစ်ရက်ရေအသက်တမနက်ပဲမဟုတ်ပေလားပြောတာလဲပြောတာပဲမောတာလဲမောတာပဲပေါ့လူအသက်တာရဲ့အလိုအဆုံးကဘာလဲဆိုတာသခင်ယေရှုသိမြင်တယ်လို့သူ့အနာကိုရောက်လာတဲ့မိန်းကလေးရဲ့လိုအပ်ချက်ကိုလည်းမြင်တာပေါ့စုံရတဲ့နေရာကရေတွင်းမှာဒီရေတွင်းကလည်းရှေးဘိုးဘေးအဆက်ဆက်ရှိခဲ့တဲ့ရေတွင်းဒီရေတွင်းကိုပဲအကြောင်းပြုလို့ပေါင်းစုလာတဲ့မိန်းကလေးရဲ့နောက်ကျောင်းကိုတစ်ချက်ကလေးမှမမာပဲဖြစ်ပုံပြက်ပုံအစုံစုံကိုခရီးစစ်တွင်းကြပြောပြလိုက်တဲ့အခါမှာတောက်ဖြုတ်တာမဟုတ်ပါဘူး။ဘယ်တော့ကမှမတွေ့ဘူးတော့ ငါအကြောင်းဘလို့တိတယ်လဲဆိုတာကိုအံ့ဩစရာပဲ။အေးပြောနေတဲ့စကားကအကူကညီမကိုတွန်းတင်တယ်လို့မျိုးဇရာကတပည့်မကလေးကိုစုံမပဲ့ပြင်နေပုံမျိုးပဲလေ။သူအဖြစ်ကလည်းတကယ်ပဲမှန်နေတာကိုတချိန်ကဘာလုပ်ခဲ့တယ်ဘလို့နေထိုင်ခဲ့တယ်ဆိုတာရဲ့ထပ်ပေါင်းမဲ့နေသူတယောက်ကိုဂယုတဆိုင်နဲ့ဖြောင်းဖြတ်ပြောဆိုခဲ့လေတော့နှလုံးသားမှာခိုးဝင်နာကျင်တဲ့ဘဝကိုခြေဖြတ်ဖို့ပြင်ဆင်မိခဲ့ပြီပေါ့ဒီတော့ဒီလူဟာနေနေရရပုံကိုတော့မဖြစ်နိုင်ဘူးဧကန်နာတော့ငါတို့အဆက်ဆက်မျော်လေးဆောင်စားနေတဲ့ယူရနယ်တခွင်တည်င်းကြီးနေတဲ့ပုံကိုတော့ပဲဖြစ်မယ်လို့တွေးထင်မိလာခဲ့တယ်မဟုတ်လားပြောရင်းနဲ့တန်တရားစိတ်တွေလွင့်ပြဲပြီးအမှန်တိလာခဲ့တဲ့အခါသူ့ကိုမေးထူးခေါ်ပြောမလို့တွေးရင်တောင်မျက်နှာလွဲကြသူတွေကိုရင်ဆိုင်ဖို့ခွန်အားရှိလာပါတော့တယ်သူစိတ်ထဲမှာလည်းတခါမှမကြုံဘူးတဲ့ကြည်နူးမှုတွေပြည့်ရှံနေုံမကစိတ်မထိန်နိုင်တော့ပဲလာယာလန်းကိုပြန်လှဲ့မျိုးပတ်စီကိုတွားပြီးတချိန်ကသူ့ကိုဖက်လဲတကင်ဂယုမဆိုင်သူတွေကိုလာကြဟေးလာကြငါတို့ဘိုးဘေးတွေအနစ်နစ်အလားလားကလေးကစောင်းစားကြရတဲ့ကဲတင်ရှင်ကိုမျက်ဝါးထင်ထင်ဖူးတွေ့ရပြီလို့လိုက်လံကြွေးကြော်တော့တာပေါ့လူတွေဟာအကောင်းကိုလူလာပြီးအဟောင်းကိုပြစ်ပယ်ထားတဲ့သဘောတွေရှိတယ်မဟုတ်လားဒီနေရာမှာလဲထူးထူးခြားခြားမိမသားရဲ့အပြုအမူအတွက်ဟုတ်တော့ရှိမဟုတ်တော့ရှိတွားကြည့်မှာပဲဆိုတဲ့သူရှိသလိုဒီတစ်ခေါက်ထူးခြားလိုက်တာသူပြောသလိုတွားလိုက်အောင်မှာပဲလို့အတွေးရှိသူကလည်းရှိတာပဲလေဒါပေမဲ့တွားပါများခရီးရောက်မဟုတ်လားလာချင်းရင်အနီးကလေးမလာချင်းရင်ခရီးဝေးပဲလေတွားလိုက်လို့ရောက်တဲ့အခါတကယ်ပါပဲသခင်ယေရှုနဲ့ထိတွေ့လိုက်ရတဲ့အခါဖော်မပြနိုင်တဲ့အာရုံတွေအလိုလိုဝင်လာသလိုပါပဲတကယ်တော့ကိုယ်တိုင်သူများနဲ့စပြီးဝေးသွားပြီလို့လူအတိုင်းအဝိုင်းကနေရင်နာရင်ဝေးသွားခြင်းပါမေတ္တာရှိရင်းစွဲမှုသူစကားကိုနားထောင်သူပြောပြတာကိုလက်ခံခဲ့တာပဲမဟုတ်လားပြတ်တောက်နေတဲ့ကြိုးကိုနှောင်ဖွဲ့နိုင်ခဲ့ပါပြီပြန်ဆက်တဲ့အခါမြင်ရတဲ့အထုံးအဖုအထစ်တွေဟာမမေ့နိုင်စရာဆိုပေမဲ့ဒါဟာသင်္ကန်းစာတရက်ပဲလေသခင်ယေရှုကြောင့်တွဲမရခွဲကြသူတွေပေါင်းစည်းနိုင်ခဲ့ရတယ်လို့အပေခံမျက်နှာလွဲခံရသူဟာလည်းသူ့အလားခွဲကြမှုကနေလွတ်ကင်းခဲ့ရပါပြီဒါဟာတယောက်ကိုတယောက်အပြန်အလှန်ဂရုစိုက်အတိအမှတ်ပြုလိုက်ခြင်းရဲ့အရင်းခံပါပဲသူ့အကျိုးကိုကိုယ့်အကျိုးလို့မှတ်ဘဝချင်းပေါင်းဆက်ရင်ဖြင့်ပြောစရာအဖြစ်တွေကိုခံစားရမှာပဲမဟုတ်ပေလားအတက်တာမှာကိုယ်စိတ်နဲ့နိုင်မရိုင်းဆိုသလိုသူများကိုလည်းနားလေတကယ်စိတ်ရင်းနဲ့အချင်းချင်းကိုအတိအမှတ်ပြုမိကြဖို့ဖော်ပြရင်တပားသူအားအတိအမှတ်ပြုခြင်းဆိုတဲ့အကြောင်းအရာလေးကိုတင်ဆက်လိုက်ပါတယ်သောတာရှင်များကိုယ်စိတ်နှစ်ဖြာရှင်လန်းချမ်းမြေကြပါစေခင်ဗျာ